ဂျပန်ကမ်းလွန်ပင်လယ်ပြင်မှာအီယာမကုန်တင်သင်္ဘောကြီးနဲ့တိုက်မိတဲ့အမေရိကန်ရေတပ်ဖြတ်သင်္ဘော USS Fitzgerald ရဲ့အိတ်ခမ်းတွေမှာတေဆုံးရေတပ်သားတွေရဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်ပျောက်ဆုံးနေတဲ့ရေတပ်သား9ဦးရှာဖွေရေးအဆုံးသတ်လိုက်ပြီလို့အမေရိကန်ဘက်ကပြောဆိုလိုက်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းပြီးဆုံးသွားပြီလို့အမေရိကန်ရေတပ်ရဲ့အမှတ်9နဲ့တပ်ဖွဲ့တပ်မှုဒုတိယရေတပ်ဗိုလ်ချုပ်ကြီးဂျိုးဆပ်ဦးကွာကဒီကနေ့တနင်္ဂနွေနေ့မှာသတင်းတောက်တွေကိုပြောဆိုတာပါအသက်ရှင်ချင်ရစ်သူမရှိဘူးဆိုတာကိုအမေရိကန်အာဏာပိုင်တွေဘက်ကအသိအမှတ်ပြုထားပေမဲ့ဒုတိယရေတပ်ဗိုလ်ချုပ်ကြီးဦးကွာကတော့တေဆုံးသူရေတပ်သားတွေရဲ့မိသားစုတွေကိုအသိပေးအကြောင်းမကြားရသေးခင်မှာရှာတွေ့ထားတဲ့တေဆုံးသူတွေရဲ့ရုပ်အလောင်းအရေးအတွက်ကိုမပြောဘူးလို့ညှင်းဆိုပါတယ်တင်းမော့ရဲ့အိတ်ဆောင်တွေတဲကိုပင်လယ်ရေတွေစီးဝင်ကြတာဖြစ်ပြီးတင်ဘောရဲ့ညာဘက်ပိုင်းကပိတ်မိသွားတာလို့ရေတပ်ဒုတိယဗိုလ်ချုပ်ကြီးကပြောပါတယ်အတော်လေးပျက်စီးသွားတဲ့အကြောင်းနဲ့အောက်ကနေရေတွေအလုံးအရှင်းနဲ့ဝင်နေတဲ့အကြောင်းလဲအမေရိကန်ရေတပ်အမှတ်9တပ်ဖွဲ့အခြေစိုက်ရာဂျပန်နိုင်ငံယိုကိုရှုကရေတပ်စခန်းမှာတပ်မှုကြီးဦးကွာကပြောပါတယ်တင်ဘောအသွားလာများတဲ့ဂျပန်နိုင်ငံယိုကိုရှုကရဲ့အနောက်တောင်ဘက်104ကီလိုမီတာအကွာမှာတင်ဘောနှစ်ဆင်းတိုက်မိပြီးတဲ့နောက်နိုင်ရီပိုင်အတွင်ကမ်းခြေကိုပြန်ဆွဲလာခဲ့ပြီးတဲ့နောက်ကြောက်ချထားတဲ့ USS Fitzgerald ရဲ့ရှေ့မှာသတင်းထောက်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်အလန်တင်ကုန်တင်သင်္ဘော ACX Crystal နဲ့တိုက်မိချိန်မှာ USS Fitzgerald ပေါ်မှာရေတပ်သားအများစုကအိတ်နေကြခြင်းဖြစ်တယ်လို့လည်းပြောပါတယ် USS Fitzgerald အနေနဲ့တော့အချင်းယူပြန်လည်ပြင်ဆင်ရမှာဖြစ်တယ်လို့လည်းပြောပါတယ်တိုက်မိခဲ့ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးရှင်